မြန်မာနိုင်ငံတွင်ပေါ်ပေါက်ခဲ့တဲ့ဘုံကွဲမှုတွေနဲ့ပတ်သက်ပြီးပြည်ပရောက်အဖွဲ့အစည်းတွေကိုမြန်မာစစ်အစိုးရကစစ်ဆွဲခဲ့တာ2005-2006ခုနှစ်အတွင်းပိုးပြီးစိတ်လာတာတွေ့ရပါတယ်။အမေလ၄ရက်တုန်းမြန်မာလင်းသတင်းစာရဲ့သတင်းအရဆိုရင်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်ဦး ABSDF အဖွဲ့ကပီတာအောင် NCUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီအဖွဲ့ကဦးညိုအောင်မြင့် KNU တပ်မဟာ9ကစောလငွေနဲ့ SSC တောင်ပိုင်းအဖွဲ့ကရှမ်းသွေးစမ်းကြီးတို့ပူးပေါင်းပြီးပြည်တွင်းဖောက်ခွဲဖြက်စီးရေးလုပ်ငန်းတွေလုပ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်ဦး ABSDF အဖွဲ့ကပီတာအောင်ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာရုံးခန်းဖွင့်ထားတယ်လို့ပါမြန်မာလင်းသတင်းစာမှာဖော်ပြထားပါတယ်။ ABSDF အဖွဲ့တာဝန်ခံကိုတန်ခဲရဲ့တုံ့ပြန်ချက်ကိုနားထောင်ကြည့်အောင်ပါ။
ပထမဆုံးပြောချင်တာကဒီနားဘဆွဆွဲထားတဲ့ကျွန်တော်တို့ ABSD ရဲ့အခါဒီထိုင်းနိုင်ငံချင်းမာမျိုးမှာရုံးခန်းတွေဖွင့်ထားတဲ့စသဖြင့်ဒီလိုဆွဆွဲချက်တွေဟာလုံးဝမဟုတ်ပါဘူးကျွန်တော်တို့ဒီချင်းမာမျိုးစသဖြင့်တခြားဒေသတွေမှာကျွန်တော်တို့ရဲ့အနေနဲ့တရားဝင်ဖွင့်ခွင့်လည်းမရှိပါဘူးနောက်တစ်ခုကတော့ဖွင့်လည်းမဖွင့်နိုင်ပါဘူးနောက်တစ်ခုကတော့ကျွန်တော်တို့ပြောချင်တာကဒီထဲမှာပါနေတဲ့နာမည်တွေကကျွန်တော်တို့ ABSD ရဲ့မှာရှိတဲ့ရဲဘော်တွေရဲ့နာမည်တွေလည်းမဟုတ်ဘူးပြောရရင်တော့အခါခါထပ်ပြီးတော့မှကျွန်တော်တို့အပေါ်မှာမဟုတ်မှဒီအပုတ်ချနေတဲ့ဆွဆွဲချက်တွေကတခုလိုပဲကျွန်တော်တို့မြင်ပါတယ်နောက်တစ်ခုကဒီဆွဆွဲချက်တွေကိုကျွန်တော်တို့အိန္ဒိယနိုင်ငံကတာဝန်ရှိတဲ့သူတွေရောတိုင်းပြည်ပြည်သားတွေရောမယုံဘူးနောက်တစ်ခုကနိုင်ငံတကာအဖွဲ့အစည်းတွေနဲ့လုံးဝမယုံဘူးလို့ပဲကျွန်တော်တို့အလေးနဲ့ခံယူထားပါတယ
်ကုတန်ကြီးပြောသလိုသတင်းစာမှာပါတဲ့ပီတာအောင်တို့ဆိုတာ ABS ကမဟုတ်ဘူးလို့ဆိုတယ်ဒီလိုမဟုတ်တဲ့နာမည်တွေကိုမဟုတ်မှန်းသိသားနဲ့စစ်ဆိုးရဘက်ကနေတမင်သတင်းစာမှာဟုတ်လားအခုတို့ထည့်သွင်းပြီးတော့မှအကြမ်းဖက်လုပ်ငန်းနဲ့ဆက်ဆက်ပြီးပြောနေတာဟာဘာသဘောကြောင့်လို့ထင်မြင်မိလဲခင်ဗျ
ကျွန်တော်မြင်မိတာကတော့နားဖက်ဟာဒါအခုအချိန်မှာဒီတိုင်းပြည်ထဲမှာကျွန်တော်တို့ခုနကမငြိမ်မသက်မှုတွေဒါရှိတယ်ဆိုတာကိုကိုယ်တိုင်ကလည်းဖန်တီးနေတယ်လို့အဲ့ဒီတည်င်းတွေကိုလည်းကိုယ်တိုင်ကပဲဖန်တီးယူနေတာဖြစ်ပါတယ်အဲ့လိုဖန်တီးယူနေတဲ့အကြာကပဲတိုင်းပြည်မှာဟလာကျွန်တော်တို့ဒီလိုမျိုးအကြမ်းဖက်မှုတွေရှိတယ်ဒါကြောင့်မို့သူတို့တွေအနေနဲ့တိုင်းပြည်အာဏာကိုဆက်လက်ဆွဲခိုင်းထားဖို့လိုအပ်တယ်သူတို့ကလည်းအကြမ်းဖက်မှုတွေကိုကာကွယ်နိုင်တယ်စသဖြင့်ဒီလိုမျိုးစဉ်းစားချက်တွေနဲ့အာဏာကိုဆက်လက်ဆွဲခိုင်းထားရေးပဲဖြစ်ပါတယ်ဒီလိုအခြေအနေမျိုးအောက်မှာကျွန်တော်တို့တွေနဲ့ယူဆတာကတော့ဒါဟာတိုင်းပြည်အတွက်အင်မတန်မှကိုကျွန်တော်တို့ဒီစိုးရင်ကြကောင်းတယ်အဓိကအဖြစ်ဒါဒီလိုမျိုးလုပ်လိုက်ခြင်းအဖြစ်ပြည်သူလူထုရဲ့နေလူဝစာဝတ်နေရေးဒုက္ခတွေကိုပို့ပြီးတော့ပဲကြီးထွားစေမယ်နောက်တစ်ခုကနိုင်ငံရေးမငြိမ်သက်တွေကိုပို့ပြီးတော့ပဲဖြစ်စေမယ
် ABSDF တာဝန်ခံကိုတန်ခဲဖြစ်ပါတယ်အပြည်တွင်းဖောက်ခွဲဖြစ်စီရေးလုပ်ငန်းတွေလုပ်ဖို့ကြံစီရမှာပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB အဖွဲ့ကဥညုံအုံမြင့်လဲပါဝင်တယ်လို့မြန်မာစစ်စိုးရဘက်ကဆွဆွဲထားပါတယ်ဥညုံအုံမြင့်ပြောပြတာက
ကျွန်တော်တို့ရဲ့ဒီလှုပ်ဆောင်ချက်ကမြန်မာကောင်စီရဲ့လှုပ်ဆောင်ချက်တွေဟာမလော့တဲ့နာဟာဖလိုချင်နေတဲ့အာဏာရှင်တည်ငြိမ်ရေးဆိုတာကအနောက်ရှက်ဖြစ်နေတယ်လို့သူတို့စိတ်ထဲမှာထင်လာတဲ့အတွက်ကြောင့်အခုလိုမဟုတ်မမှန်ဆွဆွဲတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ခန့်စားမိပါတယ်
ဟုတ်ပြီအဲ့လိုမဟုတ်မမှန်ဆွဆွဲခြင်းအပြင်စေစိုးရဘက်မှာဘာအကျိုးများရနိုင်မလဲ
ဒီချက်ကတော့ကျွန်တော်တို့ဒီပြည်သူတွေဟလာကျွန်တော်တို့တချို့တွေကသူတေချာနားမလည်ကြပါဘူးဒါပေမဲ့လေလူတိုင်းလူတိုင်းကတော့ဒီနေ့နားအဖပြောနေတဲ့ဟာတွေကဟလာအရင်းမြစ်မရှိတဲ့အိုအချိန်နေမမှန်တာဒီကိုလိမ့်လိမ့်လှည့်ပြနေဆိုတာအလုံးအထည်ဖြစ်ပါတယ်တစ်ဖက်မှာကျွန်တော်တို့နာဖကနေပြီးပြောနေတဲ့ road map ခုနှစ်ချက်နဲ့ democracy နိုင်ငံတော်ဖြစ်အောင်သွားမယ်ဆိုပေမဲ့လည်းတစ်ဖက်မှာသူတို့ကျွန်တော်တို့ကိုဆွဆွဲနေတဲ့မဟုတ်မမှန်တာတွေပြောနေတာကဒီဒေသတွင်းနိုင်ငံတွေရဲ့အမာပြည်ပေါ်မှာထားရှိတဲ့အပေါ်မှာအများကြီးသူတို့အတွက်အနှောက်အယှက်ဖြစ်စေပါတယ်ဒါကြောင့်လည်းဆိုတော့နာဖကိုဖြစ်လို့ဖြစ်များဆိုပြီးစောင့်နေတဲ့ဒေသရင်းနိုင်ငံတွေမှာရှိနေတဲ့ခေါင်းဆောင်တွေဒေသနိုင်ငံမှာရှိနေတဲ့ပြည်သူတွေကနာဖရဲ့အပြောတစ်မျိုးအလုပ်တစ်မျိုးပြဿနာကြောင့်နာဖသာချင်းဒီလိုဆွဆွဲချက်တွေအတွက်အနောက်ရှက်ပို့ပြီးဖြစ်မှာဖြစ်ပါတယ်ကျွန်တော်တို့တွေကဘယ်သူမှကြမ်းတက်သမားဆိုတာဘယ်သူမှလက်မခံထားတဲ့အတွက်လည်းကျွန်တော်တို့ကိုကျွန်တော်ယုံကြည်ပါတယ
်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB အဖွဲ့ကဥညုံအုံမြင့်ရဲ့ပြန်လည်ဖြည့်ရှင်းချက်ဖြစ်ပါတယ်အစီအစဉ်အဆွေဆွေချက်ထဲမှာ KNU တပ်မဟာ9ကစောလငွေဆိုသူလဲပါဝင်တယ်လို့ဆိုပါတယ် KNU နိုင်ငံသားကြီးတာဝန်ခံဒေးဗစ်ထောကတော့ဒီဆွေဆွေချက်ကိုအခုလိုညင်းဆိုပါတယ
်ကျွန်တော်တို့ကတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မလုပ်ဘူးဆိုတာကိုတော့ကျွန်တော်တို့ပြောရေးတယ်ခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဖောက်ခွဲရေးဆိုတာကကျွန်တော်တို့ပြည်နှင်းဖောက်ခွဲရေးဆိုတာပြည်သူလူထုတွေပဲထိခိုက်နေတာမှာကိစ္စတွေဖြစ်နေတယ်ဘာဖြစ်ပြောဒီလူထုကို target လုပ်တဲ့ဟာမျိုးဆိုကြလို့ရှိရင်ကျွန်တော်တို့ကလည်းသူတို့ကဆွေဆွေရတဲ့အကြောင်းရင်းကတော့ဒီအကျံဖက်သမားရဲ့ဘောင်ထဲကိုတွန်းပို့ဖို့ပဲအဲ့ဒီရွေတဲ့အနေနဲ့အခုလိုလုံးကြံပြီးပြောနေတာဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်။ဘာဖြစ်လဲဆိုတော့လွန်ခဲ့တဲ့သတင်းစာရှင်းလင်းပွဲထဲမှာဆိုရင်လူတော်များများရဲ့နံပါတ်တွေလျှောက်ပြီးတော့ဒီ KNU တွေကပေါ့လေနံပါတ်တွေထည့်ပြီးတော့ပတ်သက်တဲ့စ ဆက်နွယ်တယ်အားပေးတယ်အစရှိသဖြင့်အဲ့ဒါမျိုးပြောနေတာကလည်းပထမသတင်းစာရှင်းလင်းပွဲတွေကလည်းကြားခဲ့ရပြီးဖြစ်ပါတယ်အခုတစ်ခါလဲဒီမျိုးကတော့ဆက်ကဆက်ကဖြစ်လာမှာပဲလို့ကျွန်တော်တို့အဲ့လိုပဲဆွဆွဲမှုတွေကတော့ပေါ်လာမှာပဲလို့ပဲကျွန်တော်ယုံကြည်ပါတယ
် KNU နိုင်ငံသားကြီးတာဝန်ခံဒေးဗစ်ထောဖြစ်ပါတယ်အထက်ဖော်ပြခဲ့တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်ရမှာ SSA တောင်ပိုင်းရှမ်းလက်နက်ကိုင်အဖွဲ့ကရှမ်းသွေးနဲ့စိုင်းကြီးတို့လည်းပါဝင်တယ်လို့မြန်မာအလင်းသတင်းစာကရေးထားပါတယ်ဒီလိုနာမည်မျိုးတွေ SSA တောင်ပိုင်းမှာမရှိသလိုနာဖကူသာ SSA တောင်ပိုင်းကပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်လို့ SSA တောင်ပိုင်းပြောခွင့်ရပုဂ္ဂိုလ်နန်းခူးဆန်ကအခုလိုပြောပါတယ
်မရှိပါဘူးကျွန်တော်တို့မှာအဲ့လိုနာမည်မျိုးမရှိပါဘူးကျွန်တော်တို့ကလည်းအဲ့လိုဖောက်ခွဲရေးကိစ္စတွေလို့ကိုလုံးဝမရှိပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတိုက်ခိုက်နေတာက SPDC ကိုတိုက်ပါတယ်ဒီလူလူထုတွေတက်တက်နဲ့ဒုက္ခရောက်တဲ့အလို့မျိုးကိုကျွန်တော်တို့ကမလုပ်ပါဘူးလုံးဝနဲ့အစီအစဉ်မရှိပါဘူးရှင
် SSA တောင်ပိုင်းပြောခွင့်ရပုဂ္ဂိုလ်နန်းခူးဆန်ဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာပြည်တွင်းဖောက်ခွဲရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသတင်းပေးခြင်းရင်ဆိုပြီးဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်တွေပါမြန်မာအလင်းသတင်းစာမှာတစ်ဆက်တည်းဖော်ပြထားပါတယ်အဲ့ဒီထက်ကရန်ကုန်ဖုန်းနံပါတ်တစ်ခုကို RFA ကဆက်သွယ်ပြီးဘာသတင်းတွေများဖောက်ခွဲရေးနဲ့ပတ်သက်လို့ရထားပါတယ်လို့မေးတဲ့အခါတာဝန်ခံအရာရှိတဦးကအခုလိုပြန်လည်ဖြေကြားခဲ့ကြောင်းပါခင်ဗျာ
အဲ့ဒါကျွန်တော်တို့ကဘာမှမသိဘူးကအဲ့ဒီကိစ္စမေးလို့ဆိုရင်တော့တဲဘူးကတစ်ချက်မေးကြည့်တယ်ခင်ဗျာ